အရူပပဋိသင်္ဍိတဲ့အပြီးတမှာအတိုင်းပဲသိလိုက်ပါတော့တဲ့ဆိုတော့အရူပကဘယ်နှဘုံအရူပပဋိသင်္ဍိကဘာစိအရူပဝိဘယ်စိ၄ပါတွဲကြည့်လိုက်ရုံနဲ့အာကာသနင်္စာယရဏဘုံသာတို့သည်အာကာသနင်္စာယရဏဝိဘယ်စိဖြင့်ပဋိသင်္ဍိနေကြ၏လွယ်လွယ်လေးဆက်ဆိုလိုက်ဝိညာစင်္စာယရဏဘုံသာတို့သည်ဒါပဲပေါ့ဘာမှမခက်တော့ဘူးဒါဆိုရင်ဒီခုခေါင်းစဉ်ကပဋိသင်္ဍိစတုကဆိုတဲ့အတွေ့အပေပဋိသင်္ဍိအကြောင်းလည်းလေ့လာပြီးသွားပြီကာမတုက္ကတိပဋိသင်္ဍိလည်းလေ့လာပြီးသွားပြီရူပပဋိသင်္ဍိအရူပပဋိသင်္ဍိလည်းလေ့လာပြီးသွားပြီအဲ့ဒီမှာအရူပပဋိသင်္ဍိဘာမှထူးခြားချက်မရှိဘူးဟုတ်ပြီနော်ရူပပဋိသင်္ဍိထဲမှာဒုတိယဇန်နဲ့ပတ်သက်တာပဲထူးခြားချက်ရှိတယ်နောက်တစ်ခုဒါဆိုရင်တဘဝမှာတူသောတရားသုံးပါဆိုတာဆက်ကြည့်မယ်အဲ့ဒါဒီ64ရဲ့65ရဲ့နှစ်နှစ်မေးသွားပြီ94 95ကျမတို့ဘီးဓမာမှာတော့ငါပရိသန္တိဘဝင်သုတိတို့သည်ဘူမိဇာတိတံပယုတ်ဓမ္မသင်္ခါရအာယုံအားဖြင့်ယထာရဟကျူကြိုက်ဆိုဒီလောက်ပြီးသွားပြီအခုလေတီကာမှာကျတော့တူပုံလေးပြောလိုက်မယ်ဒါပဲကျန်တာဘာမှမခက်တော့ဘူးတစ်ခေါက်ဖတ်လိုက်ရအောင်ဘဝတစ်ခု၌အဲ့ဒီမှာယထာရဟဆိုတာသိလျော်သလိုပြောတာနော်သိလျော်သလိုတူညီကြပါခြင်းတဲ့ဘလို့တူသလဲတဲ့ပဋိသင်္ဍိဘဝင်သုတိတို့သည်ဘူမိလို့ပြောရင်ဘူမိဆိုဘုံအားဖြင့်ပေါ့ဟုတ်လားဘုံဆိုတော့ဘယ်နှဘုံရှိလဲ32ဘုံကိုဘယ်နှပိုင်းပိုင်းမယ်၄ပိုင်းပိုင်းမယ်အပေဘုံကာမတုဂရိဘုံရူပဘုံအရူပဘုံဒါဆိုရင်ပဋိသင်္ဍိသည်ကာမဘုံမှာဖြစ်ခဲ့ရင်ဘဝင်သုတိတို့လည်းဒီတိုင်းပဲပေါ့အဲ့ဒါဖတ်လိုက်ကြစို့ပဋိသင်္ဍိစိတ်သည်အဲ့ဒါဆိုရင်ဘူမိဆိုရင်ဘုံဘယ်နှမျိုးနဲ့ပြောမယ်၄မျိုးနဲ့ပြောမယ်ဇာတိဆိုရင်ဇက်ဇက်ဆိုတော့ဘယ်နှပါလဲ၄ပါဗာဒီလဲအကုသိုလ်ရေကုသိုလ်ရေဝိဘက်ကေကရိသို့တော်ပဋိသင်္ဍိဘဝင်သုတိတို့သည်အကုသိုလ်လားကုသိုလ်လားမဟုတ်ဘူးကရိယာလားဘာကြီးပဲလဲဝိဘက်ဒါဆိုရင်ဖတ်လိုက်ရအောင်ပဋိသင်္ဍိစိတ်သည်ဇတ်တူဘုံဝိသက်ဆိုတော့နောက်တစ်ဖန်အချိုးပေးခြင်းရှိသေးလားမရှိတဲ့အတွက်ကြောင့်အပြာကစားလို့သုံးထားတာနားလဲပြီနော်ကဲနောက်တစ်ခုနောက်တစ်ခါတံပယုတ်ဓမ္မတဲ့ခေါင်းစဉ်လေးကိုကြည့်လိုက်ရင်တံပယုတ်ဓမ္မဟုတ်တယ်လားတံပယုတ်ဆိုတာရှင်ဘက်တရားတွေပေါ့ပဋိသင်္ဍိဘဝင်သုတိစိတ်တွေကိုကြည့်လို့ရှိရင်စံပယုတ်ဓမ္မဆိုတော့ဇီဝိတနဝကကလယုတ်ပဋိသင်္ဍိမှာသွားပြီးတော့ရှင်ဘက်တရားမရှိဘူးနော်ဟုတ်လားပဋိသင်္ဍိစိတ်ပေါင်းဘယ်လောက်ရှိလဲ19ပါ19ပါမှာအကုသလဝိပဲဥပိ္ပခသန္တိရဏတိဖြစ်ပါစို့အပယ်လေးဘုံသားတို့ရဲ့အကုဝိဥတီတစေတသိက်ဘယ်လောက်လဲဆို10ပါအဲ့ဒီတော့ပြန်သိရတော့မှာပေါ့နော်စေတသိက်10ပါဆိုဘဝင်ရော10ပါသုတိယရော10ကျွန်တော်တို့ဓမ္မမိတ်ဆွေတို့ကြတော့မဟာဝိပဲမဟာဝိပဲဆိုစေတသိက်30နဲ့ဘယ်နဲ့38လဲထုပေးလိုက်မယ်မဟာဝိပဲဆိုစေတသိက်30နဲ့အာ35လဲထုပေးလိုက်အောင်မယ်33ဒါဟောလေတော်တော်ကြည်တယ်ဟုတ်တယ်နော်မဟာဝိဘက်ဆိုစေတသိက်ဘလောက်လဲ33ဓမ္မမိတ်ဆွေတို့ကမဟာဝိဘက်မှာမှညာရှင်နာလားမရှင်ဘူးလားညာရှင်33ညာတန်ဆိုရင်33ညာမရှင်နဲ့ညာဝိဖြစ်ခဲ့ရင်32လေဟုတ်လားဓမ္မမိတ်ဆွေတို့ကသောမနတလားဥပိ္ခာပရိတန်ဒီလားသောမနတဟောအင်းဒါကြောင့်မျက်နှာပြုတ်နေတာသောမနတညာတန်ဆိုရင်33သောမနတညာဝိတ်ဆိုရင်30နဲ့ညာတန်တော့ညာတန်မှာဆရာမရေကျမတို့ကဥပိ္ပခာပဲခတ္တိတိပဲဆိုရင်တော့အဲ့ဒီမှာပီတိကျင်လိုက်တော့32တ 单对啦，哎，就起码如果说乌贝卡贝年来没羡慕所以，东十几，东十东，东十年，东十年，东十几，哎，就这个个当当当过那样啦。好的喏，怎么报啊没？这个路如巴不地站的，只开没收银喏，东十啊，哎，路地呀嘛，阿如巴不地站的，只开没收银，东十，哎，路多啊嘛，不得没生，如巴不得没生，不地站的收东十啊。ဒုတိယဇံပတိတန်နေဆို34ဝိတက်ကျင်သွားလားတတိယဇံပတိတန်နေဆိုရင်33ဝိစာရပါကျင်သွားတယ်ဟုတ်လားသရုတ်ထဇံပတိတန်နေဆိုရင်32ဟုတ်ပြီနော်ပီတိပါကျင်သွားတယ်ဥပိ္ပပြင်စမဇံပတိတန်နေဆိုရင်30ဖြစ်သွားပြီဟုတ်လားအရူပပြင်စမဇံဆိုရင်လည်း30အဲ့ဒီလိုသွားရမှာဒါကြောင့်အခုဘယ်လိုရေးလဲပတိတန်နေစိတ်သည်ထတာစာသောစေတသိက်နှင့်တံပယုတ်တာဓမ္မတူညီကြတယ်ဟဲ့လားပဋိသင်္ဍေရ33ဆိုရင်ဘဝင်စုတိလည်းထတာစာတဲ့33ပဲပဋိသင်္ဍေသည်ထတာစာတဲ့ဟဲ့လား10ပါပဲဆိုရင်ဘဝင်စုတိလည်း10ပါပဲအပေလေးပုံသားကိုပြောနေတာရှင်းပြီနော်ကဲတော်ပြီနောက်တစ်ခုသင်္ခါရဆိုရင်အနဲ့တနှစ်ခုပဲရှိမှာပေါ့အသင်္ခါရတသင်္ခါရတွေကဆက်ကြည့်အောင်ပရိသန္တိစိတ်သည်အာရိမာရိကာသာသိနာဟုဒါဆိုကျမတို့ကမဟာဝိဘက်သောမနတညာတန်လို့ခတ်ကြွကြွပြောထားတယ်အလားတလားဩအကွကူပဲသူများတိုက်တွန်းစရာမလို့ဩရင်ဟုတ်ပြီတာတုခေါ်လိုက်တာဟုတ်ပြီနော်ကဲအပယ်လေးပုံသားတို့ဆိုရင်အာကုတလဝိဘဲဥပိ္ခတန္တိရဏဟုတ်လားဟုတ်လားဟုတ်ပြီနော်ဝိဘဲဇက်အပယ်ဘုံဘူမိကအပယ်ဘုံဟုတ်ပြီနော်ဇာတိကဝိဘဲဇက်ဟုတ်ပြီနော်တံပြုဒ္ဓဓမ္မကစေတသိက်30သင်္ခါရပြောအောင်အပယ်လေးပုံသားတို့ရဲ့ပဋိသင်္တိဘဝင်စုတိတိဘာသင်္ခါရလဲအသင်္ခါရလားတသင်္ခါရလားဟုတ်တယ်ဘာသင်္ခါရမှမဟုတ်အတမဟုတ်ဘူးသွားပြီးအဲ့ဒီကြိုက်သွားပြီးတော့သင်္ခါရလို့သွားထည့်လိုက်အောင်မှနားလဲပြီးနော်သူတို့ဒီအလည်းမဟုတ်ဘူးဘာလို့လဲအာဟိတ်ပဋိသင်္တိဒီဖြစ်တဲ့မှာအတမရှိဘူးကျမတို့ဟလာမဟာဝိဘက်မှာကြတော့ဒွိဟိတ်ဒီဟိတ်ပဲပြောပြောအတမကွဲဘူးလားကွဲတယ်နော်ခဲ့တော်ပါပြီသိယုံလေးပါပဲနောက်တစ်ခုအာယုံနဲ့အာယုံဆိုရင်ဒီနေရာမှာပဋိသင်္တိဘုံစုစည်းစိတ်တို့ရဲ့အာယုံဒီကံမနမိတ်ဂရိနမိတ်နဲ့ပဲသွားမယ်ဆိုတော့သူပြောမယ်အဲ့မှာအာယုံဆိုပြီးအာယုံ6ပါးသွားမလို့အောင်နော်ပရိသန္တိဘုံစုတိစိတ်တို့ရဲ့အာယုံကကံမနမိတ်ဂရိနမိတ်နဲ့ပဲဆိုင်ဒါကြောင့်ပြောမယ်ပရိသန္တိစိတ်သည်ကံမနမိတ်ဖြစ်ခဲ့ရင်ကံဂရိနမိတ်ဖြစ်ခဲ့ရင်သဘောပေါက်ပြီပေါ့နော်အဲ့ဒီမှာကံကိုဆိုတဲ့နေရာမှာကံရဲ့နောက်မှာနမိတ်မထည့်ရအောင်နော်ဒါသဘောပေါက်ဒါကြောင့်အာယုံဆိုတဲ့နေရာမှာကိုကမှတ်မိရင်တော့မလို့ဘူးမမှတ်မိရင်ကံမနမိတ်ဂရီနမိတ်လို့ကိုကထုတ်ထားရမယ်ဒါဆိုခက်လားမခက်ဘူးမခက်တော့လေအဲ့ဒါ94ရော95မှာရောဇက်တိုက်မေးသွားတယ်သို့တော့ခုနောက်ပိုင်းမမေးတာတော်တော်ကြီးကိုကြားနေပါပြီနော်ဒါသိရမယ်